မြန်မာနိုင်ငံမှာလာမည့်လတွေအတွင်းလူတန်းနဲ့ချီပြီးတော့စာနယ်ရိက္ခာအခက်တွေ့နိုင်တယ်လို့ကမ္ဘာစာနယ်ရိက္ခာအဖွဲ့ WFP ကသတိပေးပါတယ
် WFP has estimated that over the next 6 months as many as 3.4 million
လာမည့်6လအတွင်းခမန်းကြီးလူဦးရေ3000လူသိန်းလောက်အစားအသောက်မလုံလောက်တဲ့အခြေအနေကိုစိုးရိမ်ပေါ်ရအစ်င့်ရင်ဆိုင်ရနိုင်တယ်လို့ WFP ကခမန်းထားပြီးကျွန်တော်တို့ကိုယ်တိုင်နဲ့တခြားအဖွဲ့အစည်းတွေစီကအကူအညီတွေလိုလာနိုင်ပါတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယဌာနညွှန်ကြားရေးမှူး Marcus Cryer က AP သတင်းဌာနနဲ့ဗုဒ္ဓဟူးနေ့ကမင်းမြန်ကန်အတွင်းမှာပြောဆိုသွားပါတယ်။ဗလန်ငန်းနဲ့ပတ်မှုတစ်စိတ်တစ်ပိုင်းရဆိုင်နေတာကြောင့်မြန်မာနိုင်ငံအတွင်းငွေလွှဲတာပြပကနေငွေပေးပို့တာတွေမလုပ်နိုင်တော့ဘဲနဲ့အခက်အခဲနဲ့ရင်ဆိုင်နေရတာဈေးကွက်မှာစားနေရတာရှားပါလာနိုင်တာစားရဲ့အခြေအနေတွေကိုသူကထောက်ပြပြီးတော့အခုလိုသတိပေးတာပါ။ COVID-19 ရောဂါကူးစက်မှာဆိုရင်ပြီးတော့လုပ်ငန်းတွေရပ်ဆိုင်းထားတဲ့အတွက်ဆင်းရဲနွမ်းပါတဲ့အခြေအနေပိုဆိုးလာတဲ့အထူးသဖြင့်စင်ကြီးဖုံးဒေသတွေမှာနေထိုင်သူတွေဟာအခုပေါ်ပေါက်လာတဲ့နိုင်ငံရေးအကျပ်အတည်းကြောင့်ရပ်တည်ရေးအတွက်အခက်အခဲတွေထပ်ပြီးကြုံနေရတယ်လို့လည်းသူကပြောပါတယ်။ကုန်ထုတ်မှုလုပ်ငန်းတွေသောလူကြီးနဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာအလုံတမအတော်များများအလုပ်ပြုတ်တာကြောင့်မြို့ပြစင်ကြီးဖုံးမှာအစားအစာဝယ်ဖို့တော့ငွေကြေးမတက်နိုင်တဲ့အခြေအနေနဲ့ပို့ပြီးတော့ကြုံလာနေရတဲ့အကြောင်းလဲ WSC တာဝန်ရှိသူတွေကသတိပေးနေပါတယ်ရှင်။